တော်တွင်မှုနဲ့ဖက်ဒရယ်ပြည်ထောင်စုဒုက္ခသည်ကတ္တနာနဲ့ပထဝီဝင်နိုင်ငံရေးဆိုတဲ့အရာတွေကကျွန်တော်တို့ခေတ်ရဲ့အဓိကစဉ်းစားရမယ့်အရာတွေဖြစ်လာပါတယ်။ဒီတစ်ပတ်မှာတော့လေးစားနိုင်ငံကြုံတွေ့နေရတဲ့အခြေအနေတွေကိုကျွန်တော်တို့နိုင်ငံနဲ့နိုင်စင်စဉ်းစားကြည့်ကြရအောင်ပါ။2003ခုနှစ်မှာကုလသမဂ္ဂကလေးစားအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းလိုက်တဲ့အခါလေးစားကောင်းသောဂရာဖီယာဥရောပနိုင်ငံတွေနဲ့ဆက်ဆံရေးကောင်းအောင်လှုပ်ဆောင်နေပါတယ်။လေးစားနိုင်ငံစီကိုရောက်ရှိလာတဲ့ရွှေပြောင်းအခြေချသူတွေနဲ့ရေနာမရတဲ့ငွေတွေကိုအတုံးချခဲ့ပါတယ်။ပြင်သစ်ဟာလက်နက်ရောင်းဝယ်ရေးအတွက်ဈေးကွက်တွေကိုရှာနေတယ်။အီတလီကတော့ရွှေပြောင်းအလုပ်သမားတွေကိုဘယ်လိုတားဆီးမလဲဆိုတာကိုစိတ်ဝင်စားတယ်ဆိုတာကိုသိနေပါတယ်။2009ခုနှစ်မှာတော့ပြင်သစ်ဟာလေးစားနဲ့405လမ်းဘူးလက်နက်ရောင်းဝယ်ရေးစာချုပ်ချုပ်ဆိုခဲ့ပါတယ်။ဒေဗာနိုင်ငံကပြန်ပြီးဆွဲခံထားရတဲ့ဘူဂေရီးယားသူနာပြုဆရာမတွေလက်မြောက်အောင်ကူညီပေးခဲ့ပါတယ်။2008ခုနှစ်မှာတော့ဂရာဗီယာအီတလီဝန်ကြီးချုပ်ဘာလူကိုလီနဲ့တင်းကျပ်တဲ့လုံခြုံရေးအစီအစဉ်တစ်ခုကိုအတူတကရေးဆွဲနိုင်ခဲ့ပါတယ်။ဥရောပသီးသို့တရမဝင်ရွှေပြောင်းအလုပ်လုပ်ကြမဲ့သူတွေကိုတားဆီးနိုင်အောင်နေဆက်မြင့်နေမှာအတူတကကင်းလည်ရေးပဲဖြစ်ပါတယ်။အပြန်အလှန်အဖြစ်အီတလီဝန်ကြီးချုပ်ဟာတခါတော့ကအီတလီကိုလိုနီပြုခဲ့တဲ့လေးစားနိုင်ငံနဲ့နာချီအတွက်5ဘီလီယံယောကြီးပေးခဲ့ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာကော်မတီရဲ့အစီရင်ခံစာအရမက်ဒီတာရေးနီးယားမှာဥရောပတိုက်စီကိုဖျက်ချဖို့ကြိုးစားတဲ့ဒုက္ခသည်အရေးအတွက်ဟာ2008ခုနှစ်မှာ4000ကျော်ရှိရာကနေ2010မှာ5000ထိကျဆင်းသွားတယ်လို့ဆိုပါတယ်။ဒါပေမဲ့2011ခုနှစ်မှာဂရာဗီပြုတ်ကျသွားတဲ့အခါလေးစားကအီတလီစီကိုရွှေပြောင်းနေထိုင်မှုစူးစမ်းကြတဲ့ဒုက္ခတွေဥယျာဉ်ဟာ13,000ထိရောက်ရှိလာခဲ့ပါလေ။ဒီကနေ့မှပဲအချမ်းဖက်အမအုပ်စုများစွာဟာအခြေအနေတွေကိုအခွင့်ကောင်းယူပြီးလေးစားနိုင်ငံထဲမှာစကန်ဖွင့်လှစ်လာခဲ့ပါတော့တယ်။ပြည်သက်နိုင်ငံအတွက်တော့အချမ်းဖက်တိုက်ခိုက်မှုတွေရဲ့အန္တရာယ်ကိုရင်ဆိုင်ရသောနိုင်ငံတစ်ခုဖြစ်ခဲ့ပါလေ။ဒါကြောင့်လဲထုံးစံအတိုင်းလေးစားကောင်းဆောင်တွေနဲ့အပေးယူလုပ်ခဲ့ပါလေ။အီတလီဝန်ကြီးချုပ်ပေါင်လိုဂျန်နီလိုနီကလေးစားနိုင်ငံနဲ့ရွှေပြောင်းလို့ဒီမှာပြဿနာတွေကိုဖြေရှင်းနိုင်မှုအတွက်ကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့လေးစားနိုင်ငံတို့ဆိုင်ရာသဘောတူညီမှုအစိုးရကောင်းဆောင် Favorite SRH ကိုပိတ်စားဖိတ်ကြားခဲ့ပါတယ်။လေးစားနိုင်ငံတွေမှာအီတလီရေတပ်ကိုတက်ဆွဲလှုပ်ရှားခွင့်ပေးပြီးအီတလီနိုင်ငံစီရွှေပြောင်းချေချဖို့ကြိုးစားနေကြတဲ့လူသားလိုင်းတွေကိုတားဆီးခြင်းနဲ့ပြဿနာကအီတလီရဲ့ကံကံချက်ကိုလက်မခံတင်ပါပဲ။လေးစားနိုင်ငံတွေကလက်လက်ကိုင်အုပ်စုတွေချာမှာအငင်းခုန်ဖြစ်နေပါတယ်။ဒါဟာလေးစားနိုင်ငံရဲ့အချုပ်ချာအာဏာကိုရောင်းစားခြင်းဖြစ်တယ်လို့စွပ်စွဲကြပါတယ်။ SRH ကတော့သူဟာအီတလီနဲ့ဘာဘွားတူညီချက်မှမယူခဲ့ပါဘူး။လေဗာရေပိုင်တဲ့အထက်မှာအီတလီနဲ့လေဗာအတူတကွကင်းလက်စောင့်ကြည့်ရေးသဘောတူညီမှုဆိုတာ2008ခုနှစ်ကဂရာဗီလုတ်ခဲ့တဲ့အရာဖြစ်ပါလေလို့ဆိုပါတယ်။လေဗာစစ်ကောင်းဆောင်တူဖြစ်သူခါလီယာဟက်တာကတော့အီတလီရေတပ်သားလေဗာနိုင်ငံနဲ့ဝင်လာမယ်ဆိုရင်ဘုံချဲတိုက်ခိုက်ပြင်မယ်လို့ချိန်ချောက်ခဲ့ပါလေ။ဒါပေမဲ့လေဗာကောင်းဆောင်ဆရာတျောက်အီတလီကိုမထွက်ခင်မှာပြင်သစ်သမ္မတမက်ခရွန်ကလေးစားကောင်းဆောင်နှစ်ယောက်လုံးကိုခေါ်ယူတွေ့ဆုံပြီးအမျိုးသားပြန်လည်သက်မြည်ရေးတဲ့ဂျာဝန်စည်းစပ်ခဲ့ပါတယ်။နှစ်ဖက်လုံးကအပြစ်ခတ်ရစရေးသဘောတူညီချက်ဆန့်ချက်ကိုထုတ်ပြန်ခဲ့ပြီးရွေးကောက်ပွဲတွေကျင်းပပေးဖို့သဘောတူညီခဲ့ပါတယ်။ပြင်သစ်ရဲ့အဲ့လိုဝင်ရောက်ဆွေးဆပ်မှုဟာအီတလီကိုဒေါသထွက်စေပါတယ်။2011ခုနှစ်တုန်းကဂရာဗီပေါ်ဆက်စင်ကြီးဆွေးနွေးကြတဲ့အခါအီတလီနဲ့ပြင်သစ်ဟာအတူတကွဥဆောင်နေကြပေမဲ့အခုတော့နှစ်နိုင်ငံလုံးဟာလေးစားနိုင်ငံကိုအခြေပြုပြီးနိုင်ငံရေးအားပြိုင်မှုတွေလှုပ်ဆောင်နေကြပါတယ်။အီတလီကောင်းဆောင်တွေကလေးစားကောင်းဆောင်ဆရာချာရွှေပြောင်းအခြေချသူတွေကိုတားဆီးနိုင်သူဖြစ်ခိုင်မာမာထောက်ခံခဲ့ပေမဲ့ပြင်သစ်ကတော့လေးစားစစ်ကောင်းဆောင်ဟက်တာဟာအချမ်းဖက်အပွဲစည်းတွေကိုထိရောက်စွာချေမှုနိုင်သူဖြစ်ယုံကြည်ပါတယ်။အားပေးထောက်ခံပါတယ်။ဥရောပနှစ်နိုင်ငံရဲ့လေးစားနိုင်ငံပေါ်ပါဝင်ပတ်သက်နေမှုဟာစံကျင်ဘက်လမ်းကြောင်းစီကိုဥတည်နေကြတာကြောင့်အမျိုးသားပြန်လည်တင်ကြရေးလှုပ်ဖို့အတွက်ပုံမှုခက်ခဲလာခဲ့ပါတယ်။တကယ်တော့လေးစားနိုင်ငံထဲမှာရွှေပြောင်းအခြေချနေထိုင်သူတွေက9သိန်းပြီးပါရှိနေပါတယ်။အီတလီနဲ့ဥရောပသမဂ္ဂတို့ရဲ့လက်ရှိသဘောထားကိုကြည့်လိုက်မှဆိုရင်ရွှေပြောင်းအခြေချနေထိုင်သူတွေကိုလေးစားနိုင်ငံထဲမှာယာယီနေထိုင်စေလိုပါတယ်။အဲဒီကတဆင့်ဥရောပနိုင်ငံလူစီးနိုင်ငံရေးခလုံးဝင်လျှောက်ရမယ်လို့ဆိုပါတယ်။ဒါပေမဲ့အထူးကရှင်းနေပါတယ်။ဒုက္ခတွေအများစုကနိုင်ငံရေးခလုံးဝင်ရကြမှာမဟုတ်ပဲလေးစားနိုင်ငံထဲမှာအခြေစိုက်နေထိုင်သွားကြရမယ်အခြေအနေပါ။ဒါပေမဲ့လေးစားနိုင်ငံရေးကိုကြည့်လိုက်ပြန်တော့လေလက်နက်ကိုင်အုပ်စုတွေကြားမှာပြဿနာတွေကပုံမူပြင်းထန်လာလို့ဒုက္ခတွေအားလုံးကိုလက်ခံထားလိုက်ပြန်ရင်လေလေးစားနိုင်ငံရဲ့ပထဝီဝင်နိုင်ငံရေးအခြေအနေဟာပုံမူရှုပ်ထွေးလာပြီးလူမှုစီးပွားရေးမတည်ငြိမ်မှုတွေကိုရင်ဆိုင်ရမှာဖြစ်ပါတယ်။ပိုပြီးဆိုတာကအာဖရိကဆဟာရာလျှောက်နိုင်ငံတွေမှာဆင်းရဲဝက်တွေမှုတွေကြောင့်ဥရောပတိုက်စီကိုဖြတ်ကူးကြမဲ့ရွှေပြောင်းအခြေချမှုတွေကြုံတဲ့အခါတိုင်းလေးစားနိုင်ငံအပေါ်အပြစ်ပုံချ တာဝန်ယူရမယ်အရေးကိုနေပြည်တော်ကောင်းဆောင်တွေဆိုရနေကြပါလေ။သောတာရှိပါဗျာ။ပြင်သစ်သမ္မတမက်ခရွန်ကတော့လက်ရပေါ်ပြုလက်တွေရဲ့ကြီးဆိုးလာမှုကိုသတိပေးရင်လူခွင့်ရေးနဲ့ရွှေပြောင်းအခြေချသူများပေါ်စာနာနားလည်မှုကိုဖော်ပြရင်လစ်ဗရယ်စာနှုန်းတွေကိုကန့်ဆွဲရမယ်။ဥရောပပေါင်းစည်းရေးကိုလုပ်ရမယ်လို့ဆိုပါလေ။ဒါပေမဲ့တစ်ခါမှတော့ဒုက္ခတွေလေး၆စီးကိုပြင်သစ်ကန်းကြီးမှာကတ်ကတ်ခွင့်ပေးဖို့ရင်းဆိုခဲ့ပါလေ။တကယ်တော့နိုင်ငံတိုင်းလူမျိုးတိုင်းဟာကိုယ်လူမျိုးလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုရှေ့ရှုနေကြတဲ့အတွက်လည်းငြိမ်းချမ်းရေးနဲ့ဒုက္ခပဲပြဿနာဖြေရှင်းရေးဟာစိန်ခေါ်မှုတွေနဲ့ကြုံတွေ့နေရပါတယ်။သောတာရှင်များမှာပြည်သူတွေလည်းပြဿနာတွေကိုအမြင့်ကျယ်ကျယ်နဲ့ငြိမ်းချမ်းစွာအသွင်ကူးပြောင်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။